ဒီခေတ်ရဲ့ရပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာတမတော်ကအစင်းမြင့်အရာရှိတွေနဲ့အရာရှိ400နီးပါးကိုအငိမ့်စားပေးလိုက်တယ်။အဲ့လိုအငိမ့်စားပေးခံလိုက်ရတဲ့အရာရှိတွေပြည်ခိုင်ပြိုးပါတီတွေဝင်ပြီးတာဝန်ယူကြမယ်ဆိုတဲ့သတင်းကစိတ်ဝင်စားဖို့ကောင်းပါတယ်။တစ်ချိန်တည်းမှာပဲတာဝန်ကအနားယူသွားပြီးဖြစ်တဲ့သမရဟောင်းသူဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ပြည်ခိုင်ပြိုးပါတီပြန်လည်တည်ဆောက်ရေးဆိုင်ရာကိစ္စတွေလုတ်ကင်နေတာလဲတွေ့ရပါတယ်။သမရဦးသိန်းစင်ဦးဆောင်ပြီးပြည်ခိုင်ပြိုးပါတီကိုဘယ်လိုတည်ဆောက်မှာပါလဲ။တကယ်ပဲပြည်ခိုင်ပြိုးပါတီဟာလာမယ့် 2020 ယူကော့ပွဲမှာပြန်ပြီးအနိုင်ရဖို့ရှိနိုင်ပါဦးမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြီးခဲ့တဲ့ရက်ပိုင်းရန်ကုန်မြို့ကိုရောက်လာပြီးပြည်ခိုင်ပြိုးပါတီပြန်လည်ဖွဲ့စည်းရေးလုပ်နေတဲ့သမရဦးသိန်းစင်ရဲ့ပြောဆိုချက်တွေဟာစိတ်ဝင်စားဖို့ကောင်းပါတယ်။သူပြောတာက2015နိုဝင်ဘာရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီရှုံ့နေခဲ့ရတယ်။အဲ့ဒီလိုရှုံ့နေခဲ့ရတာနဲ့ပတ်သက်ပြီးပါတီဥက္ကဋ္ဌအနေနဲ့သူ့မှာတာဝန်ရှိတယ်လို့ခန့်စားရတယ်။ဒါကြောင့်သူ့အနေနဲ့ပြည်ခိုင်ပြိုးပါတီကိုပြန်လည်ဖွဲ့စည်းပြီး2020ရွေးကောက်ပွဲမှာအနိုင်ရအောင်ကြိုးစားခြင်းနဲ့ဒီအတွက်ပါတီကိုပြန်လည်ဖွဲ့စည်းဖို့လိုမယ်ပါတီကိုအောက်ခြေကနေစပြန်ဖွဲ့စည်းသွားမှာဖြစ်ပြီးပြည်သူလူထုထောက်ခံမှုရတဲ့ပါတီဖြစ်အောင်လုပ်ကင်သွားဖို့လိုတယ်ဆိုပြီးပြောဆိုခဲ့ပါတယ်တဆက်တည်းအာဏာရဒေါင်းဆန်းစုကြည်ရဲ့ NLD အစိုးရအဖွဲ့နဲ့ပတ်သက်ပြီးတိုင်းပြည်ကောင်းရာကောင်းကျိုးကိစ္စတွေမှာထောက်ခံအားပေးဆောင်ရွက်သွားမယ်ဆိုပြီးလည်းပြောခဲ့ပါတယ်သမရဟောင်းဦးသိန်းစင်ရဲ့ပြောဆိုချက်တွေကိုခြုံငုံသုံးသပ်ကြည့်ရင်ဒီမိုကရေစီနိုင်ငံတစ်ခုကပါတီခေါင်းဆောင်တွေပြောပုံဆိုပုံမျိုးဖြစ်ပြီးကြိုဆိုဖို့ကောင်းတဲ့စကားတွေဖြစ်ပါတယ်။ဒီမိုကရေစီနိုင်ငံတွေမှာပါတီတစ်ခုဟာရွေးကောက်ပွဲမှာရှုံးသွားရင်ပါတီခေါင်းဆောင်တွေကတာဝန်ယူတယ်။နောက်လာမယ့်ရွေးကောက်ပွဲတွေမှာအနိုင်ရအောင်ကြိုးစားသွားမယ်ဆိုတာမျိုးဟာပုံမှန်ပြောရိုးပြောစင်ပဲဖြစ်ပါတယ်။ဒီမိုကရေစီနိုင်ငံတွေမှာအဲ့ဒီလိုစကားမျိုးပြောတာမထူးဆန်းပေမဲ့မြန်မာနိုင်ငံလိုအသွင်ကူးပြောင်းရေးကာလလိုရင်တထိတ်ထိတ်စိုးရိမ်ခြင်းကြီးစွာနဲ့သတိထားစောင့်ကြည့်နေရတဲ့နိုင်ငံတစ်ခုအဖို့အကောင်းဘက်ကိုရှုမြင်နိုင်တဲ့စကားမျိုးဖြစ်ပါတယ်။အကြောင်းကတော့စစ်တပ်ကြောထောက်နောက်ခံပြီးအာဏာရလာတဲ့ပါတီတစ်ခုအာဏာလက်လွတ်ဆုံးရှုံးသွားချိန်မှာအပြတ်အမှောက်စကားဆန့်ကျင်စကားတွေမပြောဘဲဒီမိုကရေစီနိုင်ငံတွေကပါတီတွေလိုအရှုံးကိုလက်ခံတဲ့ကောင်းမွန်တဲ့စကားတွေပြောဆိုခဲ့လိုပဲဖြစ်ပါတယ
်။သမရဦးသိန်းစင်ရဲ့ပြောပုံဆိုပုံတွေကိုကြည့်ရင်တော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးချောချောမွေ့မွေ့ဖြစ်စေမဲ့လမ်းစားကိုတွေ့မြင်နေရပါတယ်။ဒါပေမဲ့နောက်ပိုင်းထွက်လာတဲ့သတင်းတွေမှာတော့တမတော်အရာရှိကြီးငယ်အယောက်400လောက်ပြည်ခိုင်ပြိုးပါတီတွေပါဝင်နိုင်ဖို့အငြင်းစားပေးလိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာတဲ့အခါတိုင်းပြည်အတွက်စိုးရိမ်စရာအခြေအနေပြန်ဖြစ်ပေါ်လာစေပါတယ်။အကြောင်းကတော့တမတော်ဟာငကိုကပြည်ခိုင်ပြိုးပါတီကိုအသုံးပြုပြီးနိုင်ငံရေးအာဏာရယူဖို့ကြံရွယ်ခဲ့တယ်ဒါပေမဲ့2015ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုမဲအပြတ်သတ်နဲ့ရှုံးနေခဲ့ပြီးနောက်နိုင်ငံရေးကနေနောက်ကိုခြေတလန်းဆုတ်တော့မလားတွေးထင်စရာဖြစ်လာခဲ့ပါတယ်။ဒါပေမဲ့ခုလိုပြည်ခံပြိုးပါတီတဲ့တမတော်သားအရာရှိတွေထည့်သွင်းဖို့စီစဉ်တာမှန်ခဲ့ရင်တော့တမတော်ဟာနိုင်ငံရေးအာဏာရယူဖို့မစွန့်လွတ်နိုင်သေးဘူး။ပြည်ခံပြိုးပါတီကိုအသုံးပြုပြီးနိုင်ငံရေးအာဏာရယူခြင်းစိတ်ရှိနေသေးတယ်ဆိုတာကိုပြသလိုက်လို့ပဲဖြစ်ပါတယ်။တကယ်တော့အရင်ဆရာနာရှင်တွေဟာတမတော်ကိုအတုံးချပြီးပြည်သူတွေကိုဖိနှိပ်အုပ်ချုပ်ခဲ့တဲ့အပြင်တိုင်းပြည်ကိုပါဆင်းရဲတွေနဲ့ကြားရောက်စေခဲ့သူတွေဖြစ်ပါတယ်။ဒါပေမဲ့လည်းတိုင်းသားပြည်သူအများစုကြီးကတော့တမတော်နဲ့ဆရာနာရှင်တွေကိုခွဲခြားပြီးမမြင်နိုင်ကြပါဘူး။ဆရာနာရှင်တွေကိုယုံရှာမုန်းနှီးခဲ့သလိုတမတော်ကိုပါရောယောင်ပြီးမုန်းနှီးခဲ့ကြပါတယ်။ဒီအတွက်လည်းတမတော်ကဆရာရှိတွေနဲ့ဖွဲ့စည်းခဲ့တဲ့ပြည်ခံပြိုးပါတီကိုမထောက်ခံနိုင်ကြပါဘူး။အဲဒီလိုမုန်းနှီးမှုတွေရှိနေတဲ့ထောက်ခံမှုမပေးနိုင်မှုဆိုတာကိုလည်း2015နိုဝင်ဘာရွေးကောက်ပွဲမှာပြက်ပြက်သားသားပြသခဲ့ကြပြီဖြစ်ပါတယ်
။သမရဟောင်းပြည်ခိုင်ပြိုးပါတီဥက္ကဋ္ဌဦးသိန်းစင်အနေနဲ့နောင်လာမယ့်ရွေးကောက်ပွဲတွေမှာအနိုင်ရလို့တယ်ဆိုရင်အနိုင်မရနိုင်ရင်တော့အပြက်အသက်ရှုံးနေတာမျိုးမကြုံလို့တော့ဘူးဆိုရင်ပါတီကိုအများပြည်သူကြိုက်နှစ်တက်တဲ့ပါတီဖြစ်အောင်ထောက်ခံမှုပေးတဲ့ပါတီဖြစ်အောင်မနှင်းယုံကံစူးစမ်းတည်ဆောက်ရပါလိမ့်မယ်။ဒါတော့မလွယ်ပါဘူး။အရေးဆရာနာရှင်တွေကမတော်မတရားအခွင့်အရေးအမျိုးမျိုးပေးပြီးဖွဲ့စည်းခဲ့တဲ့ပါတီစစ်ဘုချုပ်တွေကပဲခေါင်းဆောင်နေရာရယူထားတဲ့ပါတီလိုအပ်ရင်တက်မတော်အရာရှိတွေကိုထည့်သွင်းတိဆောက်ထားတဲ့ပါတီဖြစ်လေတော့ပြည်သူတွေထောက်ခံလာဖို့ဆိုတာအတော့ကိုခက်ခက်ခဲခဲလုပ်ရမယ့်ကိစ္စဖြစ်နေပါတယ်။ဒီကြားရဲ့အခုလိုအချိန်မှာတက်မတော်အရာရှိတွေကိုပါတီထဲဖြစ်သွင်းဖို့လှုပ်တာကတော့ပြည်သူလူထုကြိုက်နှစ်သက်တဲ့ပါတီအဖြစ်ပြန်လည်တည်ဆောက်ရေးအခက်အခဲတွေ့စီမှာဖြစ်ပါတယ်။ပြည်ခိုင်ပြိုးပါတီအနေနဲ့တကယ်တကယ်ပြည်သူလူထုထောက်ခံတဲ့ပါတီဖြစ်အောင်တည်ဆောက်မယ်ဆိုရင်တက်မတော်နဲ့ ချိတ်ဆက်ထားတာကိုပယ်ဖျက်ဖို့လိုပါတယ်။တက်မတော်ပိုင်းပါတီအဖြစ်အသုံးတော်ခံနေတာကိုရပ်ဆိုင်းဖို့လိုပါတယ်။တက်မတော်ဘက်ကလည်းအငိမ့်စားယူသွားတဲ့တက်မတော်အရာရှိတွေကိုလွတ်လပ်ခွင့်ပေးပြီးသူတို့ဘာသာသူတို့နိုင်ငံရေးပဲလှုပ်လှုပ်စီးပွားရေးပဲလှုပ်လှုပ် NLD တဲပဲဝင်ဝင်ပြည်ခိုင်ဖြိုးတဲပဲဝင်ဝင်သူတို့ယုံကြည်ရာသူတို့ရွေးချယ်လုပ်ကိုင်ခွင့်ပေးတင်ပါတယ်ဒါဟာပြည်ခိုင်ဖြိုးပါတီအတွက်ရောတက်မတော်အတွက်ပါအကျိုးရှိစေမယ့်လုပ်ကိုင်ဆောင်ရွက်နည်းမျိုးဖြစ်ပါတယ
်အလုံးကိုခြုံငုံသုံးသပ်ကြည့်ရင်တမရဟုံဦးသိန်းစင်ပြည်ခိုင်ဖြိုးပါတီကိုပြန်ဦးဆောင်မဲ့ကိစ္စရွေးကောက်ပွဲမှာပါတီရှုံးနစ်ခဲ့တာကိုတာဝန်ယူတဲ့ကိစ္စနောက်လာမယ့်ရွေးကောက်ပွဲတွေမှာအနိုင်ရအောင်ကြိုးစားမယ်လို့ပြောဆိုတဲ့ကိစ္စတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ကောင်းမွန်တဲ့ပြောဆိုပြုမှုမျိုးပဲဖြစ်ပါတယ်။ဒါပေမဲ့ပါတီကိုပြန်လည်တည်ဆောက်ရမှာတမတော်နဲ့ချိတ်ဆက်မထားတော့ဘဲတမတော်စစ်ကောင်းဆောင်တွေရဲ့အသွင်တော်ခံပါတီအဖြစ်ကနေရပ်ဆိုင်ပြီးပြည်သူလူထုကြိုက်နှစ်သက်တဲ့ပြည်သူလူထုထောက်ခံတဲ့ဒီမိုကရေစီခေတ်နဲ့လျော်ညီတဲ့ပါတီတစ်ခုဖြစ်အောင်အောက်ခြေကစပြောင်းလဲတည်ဆောက်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။